မလ22ရက်ကအနောက်မြောက်တိုင်းစစ်ဌာနချုပ်ကထွက်လာတဲ့စစ်တပ်ဟာသခိုင်းတိုင်းရင်းမပင်နဲ့စလင်းကြီးမြို့နယ်ထဲကကြေးရွာတွေကိုအင်အား100ကျော်နဲ့ဒီကနေ့မလ26ရက်အထိစစ်ကြောင်းထုတ်နေမြေရှင်းလင်းနေတာပါစစ်တပ်နယ်မြေရှင်းလင်းရေးအတွင်ကြေးရွာဆရာထက်မနည်းကအရက်သားတွေစစ်ဘေးတင်းရှောင်နေရတာပါဒါအပြင်အရက်သားအချို့လည်းဖမ်းဆီးခံထားရတယ်လို့မြောက်ရမကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုကောင်းကအခုလိုပြောပါတယ်ရင
်းမပင်စစ်ဘက်ကရွာတွေစစ်ကြောင်းထုတ်နေတာရှိတယ်ရွာက100ကျော်တခုရှိတယ်အဲ့ဒီရွာက100မှာအင်အား150လောက်ရှိတယ်နောက်တော့လည်းဆိုလို့ရှိရင်အဲဒီလိုတည်တည်ငြိမ်ကြအောင်ဖြစ်တယ်လို့ကျွန်တော်သုံးသပ်တာပေါ့နော်။ကုံတော့ဒုံတော့အဲနောက်ပြီးထရော့ကြီးအဲရွာပေါင်းအဲ့ဒါကဆိုင်ပါကျော်ထက်မနည်းပြီးနေရတာရှိတယ်။လူကြီးခံပန်းကတော့ကျွန်တော်တို့ခံပန်းနာကလူကြီးအလုံးပေါင်းဆိုရင်3000ကျော်ထက်မနည်းမှရှိတာပေါ့။ဘာလို့လဲဆိုတော့အဲရွာကြီးကရွာကြီးတွေဖြစ်တဲ့အတွက်ကြောင့်မလို့လူနေအိမ်တွေလည်းထူထပ်တယ်လူကြီးကလည်းဆွဲတဲ့ရွာတွေပေါ့။အဲ့နန်းကရွာသားကရွာသားတချို့ပေါ့နော်။ရွာသားတချို့ကျွန်တော်တို့ဒီဖန်ခံတဲ့အနေထားတော့ရှိတယ်လို့ကျွန်တော်တို့တင်ရတာလည်းရှိတယ်။တော်ကဒီဟောပေါ့ရွာတွေကိုတစ်ဆန်းလောက်ပြီးတော့ခပြင်းနေတဲ့ဒီအဲ့ကြောင့်ငါပြည်သူတွေကိုပြန်ခေါ်ခိုင်းတဲ့အနေအထားတွေတော့ရှိတာပေါ့
လက်ရှိအချိန်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနှစ်ဖက်စောင့်ကြည့်အနေအထားနဲ့စီရင်တင်မာနေပြီးစစ်တပ်ဘက်ကအရက်သားတွေကိုနေရက်ပြန်ဝင်ခိုင်းပေမဲ့အရက်သားတွေဟာစစ်တပ်စစ်ကြောင်းနဲ့ဝေးကွာပြီးဘေးကင်းတဲ့နေရာတွေမှာတင်းရှောင်ခိုလုံနေပါတယ်တစ်ဆက်တည်းမှာပဲမက်လာ22ရက်တန်းစင်မြို့ကနေထွက်လာတဲ့စစ်တပ်ဟာ24ရက်မှာတော့ရေဦးမြို့နယ်တဲကိုရောက်ရှိလာပြီးနယ်မြေရှင်းလင်းရေးလုပ်ခဲ့တာပါရှင်းလင်းရေးအတွင်လက်နက်ကြီးတွေပစ်ခတ်တာကြောင့်အရက်သားအမျိုးသမီး2ဦးလက်နက်ကြီးထိမှန်တေဆုံးခဲ့ပါသေးတယ်ဒါအပြင်ထန်းတပင်ကြေးရွာကနေအိမ်တွေကိုမီးရှို့ဖျက်ဆီးသွားပြီးဂျားကလာစာတင်ကြောင်းတစ်ကြောင်းလည်းမီးလောင်ခဲ့တယ်လို့စစ်ပေးရှောင်ကူညီပေးနေသူတူကပြောပါတယ်
။ထန်းတပင်ကြေးရွာကိုမီးရှို့တဲ့အခါမှာစာတင်ကြောင်းမှမီးရှို့တော့အဲ့ဒီမှာရှိတဲ့ခုံစပွဲတန်းရဘလက်ဘုတ်ကစာပြီးပါလေ။နောက် white book ကစာပြီးတော့24ရက်နေ့ကကြာမှာမဟုတ်ဘူး။ဒီပြည့်ချင်းကကျွန်တော်တို့ဒီစကားသမကလမ်းပြလိုက်တဲ့လက်နက်ကြီးကဂျာရင်းကိုကြာပြီးတော့မြေသမီးနှုတ်ဝေကျင်ပြီးဆုံးသွားတာပေါ့။အဲဒီဦးမျိုးနဲ့သူကဘိုးရုံရွာဆက်ဆက်ကရမ်းပြတဲ့တန်ကြီးကတော့သူတင်ရတော့မယ်အတွက်ဟိုပြင်စင်ကြရင်လည်းအင်းကြီးချင်းမြို့သမီးတွေပေါ့အဲ့အင်းကြောင်ကြောက်ဝင်ရတယ်ဟိုဘက်ကကြိုင်ကမြို့သမီးတွေ
မီးလောင်သွားတဲ့ထန်းတပင်ရွာကအင်ချေအေးအတွက်အတိအကျကိုမသိရသေးဘူးလို့လည်းကူညီပေးနေသူတွေကပြောပါတယ်ဒါအပြင်ကလေးငယ်100ကျော်စာတင်ကြားနေတဲ့စာတင်ကြောင်းမီးလောင်ပျက်စီးသွားတဲ့အတွက်စာတင်ကြားဖို့အခက်အခဲရှိနေတယ်လို့လည်းပြောပါတယ်ရေဦးမျိုးနယ်ထဲမှာနေမြေရှင်းလင်းနေတဲ့စစ်တပ်ဟာမလ26ရက်မှာတော့မြို့ချင်းကပ်နေတဲ့ခင်ဦးမြို့နယ်တဲကကြေးဝါတွေကိုနေမြေရှင်းလင်းရေးတွေဆက်လုပ်နေပြီးနေအိမ်တွေမီးရှို့ခံရတာတွေရှိသလိုဒေသခံအများပြားလည်းတိမ်းရှောင်နေရပါတယ်ခင်ဗျာ